ိုးကန့်တပ်ဖွဲ့ MNDAA တအောင် TNLA နဲ့ရခိုင် AA တို့ပါဝင်တဲ့ညီတော်ဟာမိတ်၃ဘွဲ့တစ်တုံညာနှစ်ကိုစစ်စီရေး6ရက်မြောက်နေ့မှာတော့ကိုးကန့်ဒေသဘက်မှာတိုက်ပွဲတွေဆက်လက်ပြင်းထန်နေပါတယ်။ဒီနေ့ဒေသရင်းတိုက်ပွဲအခြေအနေကို MNDAA ရဲ့ပြောရေးဆိုခွင့်ရှိသူလီကြဝင်းက VOA ကိုခုလိုပြောပါတယ
်။ဒီနေ့အနေနဲ့တော့ဒီကိုးကန့်ခရိုင်တုံးဆန်းဒေသမှာရှိတဲ့ဒီမန်တုံပမှာအခြေချတဲ့စစ်ကောင်စီတပ်စခန်းကိုကျွန်တော်သိမ်းပိုင်းနိုင်ခဲ့တယ်။ကိုလိုမျိုးနယ်မှာတော့ဒီတိုင်ရင်တင်းနစ်ခွန်ရဲ့တပ်စခန်းကိုကျွန်တော်တို့ကစီအိုပရေးရှင်းမှာပေါ်ဆောင်နေတယ်။ဒါပေမဲ့အခုချိန်ထိမီးပြင်းအချက်လက်တော့အသေးစိတ်ကိုမသိရသေးပါဘူး။မွန်ဂိုဘက်မှာတော့နေနေရှင်းလင်းရေးတွေဆက်လုပ်နေတဲ့နီးတူမွန်ဂိုခရိုင်ဟုတ်ဒီကြည့်ဒီတာမှာရှိတဲ့အဲရှိတဲ့စစ်စစ်ရေးကိတခုကိုကျွန်တော်ချင်မုန်းခဲ့တယ
်စစ်စစ်ရေး6ရက်မြောက်နေ့ထိမှာစစ်ကောင်စီစခန်းပေါင်း90ခန့်ကိုသိမ်းယူခဲ့တယ်လို့ပြောပါတယ
်အစုစုပေါင်း90လောက်ရှိပါပြီ
ဒီနေ့မှာမူဆယ်မြို့ပန်ဆိုင်ကျူကုတ်ကရဲစခန်းကိုသိမ်းယူကြောင်းဒေသခံတွေကပြောဆိုပေးမဲ့ MNDA ပြောရေးဆိုခွင့်ရှိသူကသူတို့စီတင်းမြောက်တေးကြောင်းဆိုပါတယ်ပန်ဆိုင်ဒေသခံတူကတော့တနေကုန်ပြစ်ခတ်တိုက်ခိုက်တာတွေရှိနေပြီးရဲစခန်းသိမ်းယူတဲ့တင်းကိုကြားသိရကြောင်းလဲပြောပါလေ
ဘန်တာစပက်တန်ကြာနေတယ်ဘန်တယ်စမတ်နေတန်တယ်ဒီလက်ခံဝင်နေစရာကြားလိုက်တယ်ဒီရင်ကြမ်းနဲ့လားဘုံချတာလေညူချင်းကဖြစ်လို့တာမကြည့်ဘူ
းဘုံချတိုက်ခိုက်မှုကြောင့်ဒေတာကန်နှစ်ဦးသေဆုံးကြောင်းကြားသိပေမဲ့အတိအကျမသိရကြောင်းနဲ့လောလောဆယ်မှာတော့ဘတ်ဆိုင်ဒေတာကန်အများစုဟာဘေးလွတ်ရာကိုတင်းချောင်နေရကြောင်းပြောပါတယ်ကြောင်မဲမြို့နယ်ဘက်မှာတော့ကြောင်မဲခြေဆိုင်902တက်စခန်းကနေလက်နက်ကြီးနဲ့နောင်ပြည့်ကျေးရွာဘက်ကိုပြစ်ခတ်နေကြောင်းနဲ့နောင်ချုံမြို့နောက်ဖက်ပြောင်စုလမ်းမကြီးအနီးကပုံမခါနဲ့ဆမ်ဆယ်ကျေးရွာတို့ကိုလည်းလေကြောင်းကပုံကျက်တိုက်ခိုက်ခဲ့ကြောင်း TNLA တောင်းတက်ကသတင်းထုတ်ပြန်ထားပါတယ် TNLA သတင်းပြန်ကြားရေးဌာနကတော့မြေပြင်တိုက်ပွဲတချို့ဖြစ်ပွားနေတာရှိပေမဲ့သတင်းတက်လာတာမရှိကြောင်းဆိုပါတယ်ကုန်းလုံမြို့တောင်ဘက်ကံမိုင်းမှာအခြေဆိုင်တဲ့ခလာရ143ကတည်ရင်တည်ရင်လုံးအော်တိုဘာလ30ရက်နေ့ကလက်နက်ချခဲ့ကြောင်းနဲ့ဒုတည်ရင်မှုအပါအဝင်အရာရှိစစ်သည်42ဦးပါဝင်ကြောင်း MNDA ကိုကန့်တက်ကဇီဂရက်မြန်ပိုင်းကသတင်းထုတ်ပြန်ပါတယ်။ဒါ့အပြင်အောက်တိုဘာ31ရက်နေ့ကကိုကန့်ဒေတာပြည်သူ15ဦးလက်နက်ခဲရနေတဲ့အတူလက်နက်ချလာကြောင်းသတင်းထုတ်ပြန်ခဲ့တာဖြစ်ပါတယ်ခင်ဗျာ။